ဒီကနေ့ကျွန်တော်တို့အခုအတန်းလွင့်နေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုမှာသမရသက်တမ်းဝက်လွတ်တော်ရွေးကောက်ပွဲတွေကျင်းပနေပါတယ်။အမေရိကန်အထက်နဲ့အောက်လွတ်တော်မှာဘယ်ပါတီကလွှမ်းမိုးထိန်းချုပ်မလဲဆိုတာဒီရွေးကောက်ပွဲရဲ့အရလကအဆုံးဖြတ်ပေးမှာဖြစ်ပါတယ်။တချို့ပြည်နယ်တွေမှာမနေ့6နိုင်တဲ့ကမဲယုံတွေဖွင့်လို့မဲဆန္ဒရှင်တွေမဲပေးနေကြပါပြီ။ဒီကနေ့မနေ့မဲယုံဖွင့်ချိန်တန်းစီစောင့်ပြီးမဲပေးခဲ့သူကွန်နက်တကတ်ပြည်နယ်ကမြန်မာနယ်ပွားအမေရိကန်နိုင်ငံသားကိုကျော်စွာကသူမဲပေးခဲ့တဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်။
ကျွန်တော်ဒီနေ့မနေ့မဲယုံဖွင့်ပွင့်ခြင်း6နာရီရာမဲသွားပေးရပါလေကျွန်တော်တို့ကကနေတကက်ဝက်စင်ကနေတကက်ကမြို့သေးသေးလေးပါပေါ့လေဒူရီယာတော်တော်များတယ်ကျွန်တော်ရှိမှလူ30-40လောက်တော့ရှိတယ်မိနစ်20လောက်စောင့်ပြီးမဲပေးခဲ့ရတယ်ကျွန်တော်တို့မြို့မှာတော့လူငယ်ရောလူကြီးရောနှစ်ယောက်စလုံးနှစ်မျိုးစလုံးလာပြီးမဲပေးကြရတယ်ခင်ဗျာဆိုတော့ကျွန်တော်ကတော့ဟိုလူမျိုးခွဲခြားမှုနဲ့စီးပွားရေးကိုဦးစားပေးပြီးမဲပေးခဲ့တာပေါ့လေကိုကမြန်မာပြည်ကလာခဲ့တဲ့ first generation တွေဆိုတော့လူမျိုးရေးခွဲခြားမှုကိုရှောင်ဖို့အတွက်ကိုကျွန်တော်ဒီမိုကရက်တစ်ကိုမဲပေးခဲ့ပါပဲ
။ဒါကတော့ Connecticut ပြည်နယ်ကမြန်မာနယ်ပွားအမေရိကန်နိုင်ငံသားကိုကျော်စွာကသူမဲပေးခဲ့တဲ့အတွေ့အကြုံကိုရှင်းပြခဲ့တာပါ။အခုတစ်ခေါက်သမရသက်တမ်းဝက်လွတ်တော်ရွေးကောက်ပွဲတွေမှာကြိုတင်မဲပေးသူတွေလည်းအတော်လေးများပါတယ်။ Virginia ပြည်နယ်မှာနေတဲ့ကိုညင်ညီကတော့သူကြိုတင်မဲပေးခဲ့တဲ့အကြောင်းအခုလိုပြောပြပါတယ
်။ကျွန်တော်အခုနေရတော့ Virginia မှာနေပါတယ်။အဲ့ဒီဗာဂျီနီးယားပြည်နယ်မှာကျွန်တော်အခုဘာလုပ်လဲဆိုတော့လွန်ခဲ့တဲ့တစ်ပတ်လောက်ထဲကကျွန်တော်ကြိုတင်မဲပေးလိုက်ပါတယ်။ဘာကြောင့်ဒီလိုပေးရလဲဆိုတော့ဒီရွေးကောက်ပွဲကအရေးပါတယ်သူကျွန်တော်ထင်ပါတယ်။ကိုလိုချင်တဲ့အမတ်ကြီးကိုလိုချင်တဲ့ပါတီလည်းအမြင့်ဆုံးမဲယူကြိုတင်မဲတွေရအောင်လိကထားပြီးပြင်ဆင်ဖြစ်ပါတယ
်။ပြည်နယ်တွေမှာဒေသဆန်တော်ချင်းမနေ့6နာရီမှာမဲယုံတွေဖွင့်ပြီးတချို့ပြည်နယ်တွေကတော့မဲယုံပိတ်ချိန်နောက်အကြဆုံးဒေသဆန်တော်ကြီးည9နာရီဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာ Republican Party ကအောက်လွှတ်တော်မှာအများစုအနိုင်ရပြီးလူမျိုးစုပါတီဖြစ်လာမယ်လို့နိုင်ငံရေးလှစ်လာသူတွေကသုံးသပ်ပြီးတော့ပြောဆိုနေကြပါတယ်။ဒါကြောင့်လက်ရှိသမ္မတဂျိုးဘိုင်ဒန်ရဲ့ Democrat Party ဟာလွှတ်တော်မှာလူနည်းစုပါတီအဖြစ်အသွင်ပြောင်းသွားဖို့များနေပါတယ်။အခုလိုသက်တမ်းဝက်ရွေးကောက်ပွဲတွေကျင်းပတဲ့အခါမှာလက်ရှိသမ္မတရဲ့ပါတီကရှုံးနိမ့်လေးရှိတယ်ဆိုတဲ့သမိုင်းအစဉ်လာလဲအမေရိကန်ပြည်ထောင်စုမှာရှိပါတယ်အထက်လွှတ်တော်မှာတော့လက်ရှိမှာဒီမိုကရက်ပါတီကလူအများစုအဖြစ်ရှိနေတာမှာအခုရွေးကောက်ပွဲမှာပဲပါတီကအပြတ်အသတ်အနိုင်ရမယ်ဆိုတဲ့ကြိုတင်ခံမှန်းချက်ရှိနေတာကြောင့်ရွေးကောက်ပွဲပြီးမှာပဲပြက်ပြက်သားသားတည်နိုင်မယ်လို့ခံမှန်းပြောဆိုနေကြပါတယ်ပါတီနေရာစလုံးအတွက်အဓိကအရေးပါတဲ့ပြည်နယ်တွေကရွေးကောက်ပွဲတွေမှာတော့သမ္မတဂျိုးဘိုင်ဒန်အပါအဝင်အရင်သမ္မတဟောင်းနေဖြစ်ကြတဲ့ဒီမိုကရက်ပါတီအတွက်ဘာရက်အိုဘားမားနဲ့ရီပပ်ဘလစ်ကန်ပါတီအတွက်ဒေါ်နယ်ထရမ့်တို့ကသက်ဆိုင်ရာကိုယ်စားလှယ်နေအတွက်အသီးသီးမဲဆွယ်စီယုံပေးခဲ့ကြပါတယ်အရင်2020ရွေးကောက်ပွဲရလာကိုအယုံကြည်မရှိဘူးဆိုပြီးသမရဟောင်းဒေါ်နယ်ထရန့်ကတလျှောက်လုံးပြောဆိုနေခဲ့တာကိုယုံကြည်နေတဲ့ရီပပ်ဘလစ်ကန်ကိုယ်စားလှယ်